မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားမှာရိုဟင်ဂျာအရေးကိစ္စကြောင့်ဆက်ဆံရေးကိုအကြီးအကျယ်ထိခိုက်နိုင်မှာမဟုတ်ဘူးလို့ပညာရှင်တွေကသုံးသပ်လိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်တရားမဝင်ရောက်နေကြသူတွေကိုပြန်ခေါ်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာတပ်အမတ်ကြီးကိုကြာသပတေးနေ့ကပဲဆင့်ခေါ်ပြောကြားခဲ့တာပါ။ဒါပေမဲ့ကုန်သွယ်ရေးလုံခြုံရေးအကျိုးစီးပွားတွေကြောင့်နှစ်ဖက်လုံးကဆက်ဆံရေးကိုအကြီးအကျယ်ထိခိုက်ခံမှာမဟုတ်ဘူးလို့ဝါရှင်တန်မြို့တော်အခြေစိုက်နိုင်ငံခြားဆက်ဆံရေးကောင်စီကအရှိတောင်အာရှဆိုင်ရာအကြီးတန်းသုတေသီတအူးက VOA မြန်မာပိုင်းကိုပြောပါတယ်။အပြည့်စုံကိုမဆုမြတ်မွန်ကဆက်ပြီးတင်ပြမှာပါရှင
်။ရခိုင်ပြည်နယ်မောင်တော်ခရိုင်နယ်ကနယ်စပ်လုံခြုံရေးစခန်းတွေတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းရေးဆောင်ရွက်မှုကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကအလုံးအရင်းနဲ့ရိုဟင်ဂျာမွတ်စလင်တွေလှည့်ဝင်နေတာကိုစိုးရိမ်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာအစိုးရကိုဒုတိယအကြိမ်ပြောကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာတပ်အမတ်ကြီးဦးမျိုးမြင့်တန်းကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးယုံနှစ်နိုင်ငံဆိုင်ရာကောင်စစ်ဝင်ဌာနရဲ့အတွင်းဝင်ကမ်ရူလ်အဆန်ကကြာသပတေးနေ့တုန်းကဒုတိယအကြိမ်ဆင့်ခေါ်ပြောကြားခဲ့တာပါ။ပထမတစ်ကြိမ်ကနိုဝင်ဘာလတုန်းကဖြစ်ပါတယ်။အောက်တိုဘာ9ရက်နေ့တည်းကစလို့ဘင်္ဂလားဒေ့ရှ်နိုင်ငံစီလာရောက်ခိုးလှုံနေကြတဲ့ရိုဟင်ဂျာတွေ9000လောက်ရှိနေပြီးတော့အဲ့ဒီသူတွေအပါအဝင်ဘင်္ဂလားဒေ့ရှ်ဘက်မှတရားမဝင်ရောက်နေတဲ့မြန်မာနိုင်ငံဘက်ကသူတွေကိုစောစီးစွာပြန်ခေါ်ရေးကိုလည်းမြန်မာတပ်အမတ်ကြီးကိုတိုက်တွန်းခဲ့ပါတယ်။မြန်မာရေတပ်ရဲ့ဒီဇင်ဘာ29ရက်နေ့ကပြစ်ခတ်မှုကြောင့်ဘင်္ဂလားဒေ့ရှ်ငါးဖမ်းလှေဘော်ကတင်္ဂါတဲ့4ရောက်အပြင်းထန်ဒဏ်ရာရတယ်လို့ဆိုတဲ့ကိစ္စကိုလည်းချာတာရီနေတုန်းကတပ်အမတ်ကြီးကိုခေါ်ယူတွေ့ဆုံမှုအတွင်ကန့်ကွက်ခဲ့ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားမှာအရင်ကလဲရိုဟင်ဂျာပြည်တနာ၊ရေနယ်နိမိတ်ပြည်တနာ၊နတ်မြစ်နယ်ကြားလိုင်းတတ်မှတ်မှုပြည်တနာတွေရှိခဲ့ပါတယ်။ဒါပေမဲ့ဒေါင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာခဲ့ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးတိုးတက်စေဖို့အတွက်အပြန်အလှန်ဆောင်ရွက်မှုတွေရှိခဲ့ပါတယ်။အခုတခါဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးနေတဲ့မွတ်စလင်တွေကြောင့်နှစ်နိုင်ငံကြားဆက်ဆံရေးပြန်ထိခိုက်မလားလို့မေးခွန်းထုတ်ဆရာဖြစ်လာပါတယ်။ဝါရှင်တန်မြို့တော်အခြေစိုက်နိုင်ငံကြားဆက်ဆံရေးကောင်စီကအရှိတောင်အာရှဆိုင်ရာအကြီးတန်းသုတေသီဂျော့ရှူအာကာလန်ဆက်ကတော့ကြီးကြီးမားမားထိခိုက်မှာမဟုတ်ဘူးလို့အခုလိုသုံးသပ်ပါတယ
် I don't think it's going to damage the relationship that much because I don't think the Suu Kyi government blames Bangladesh for the attacks on the police post
နိုင်ငံဆက်ဆံရေးကိုကြီးကြီးမားမားထိခိုက်လိမ့်မယ်လို့ကျွန်တော်မထင်ပါဘူး။ဘာကြောင့်လဲဆိုတော့ဒေါင်ဆန်းစုကြည်အစိုးရနေကြားဆောင်စခန်းတွေတိုက်ခိုက်ခံမှုနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အပေါ်အပြစ်မတင်သလိုလနကိုင်းရိုဟင်ဂျာတွေစီနီဟန်တဲ့ကိစ္စအတွက်လည်းဘင်္ဂလားဒေ့ရှ်ကိုအပြစ်တင်မှာမဟုတ်ပါဘူးဘင်္ဂလားဒေ့ရှ်အစိုးရဘက်ကလည်းရိုဟင်ဂျာတွေအပေါ်အဲ့လောက်ထိစာနာသနာဂရုစိုက်နေရတာမဟုတ်ပါဘူးဒီပြဿနာကထိမှန်သိမြဖြစ်နေရဆိုပေမဲ့နှစ်နိုင်ငံလုံးကအပြန်အလှန်ဆက်ဆံရေးကောက်မွန်ဖို့လိုလာကြပါတယ
်ဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားအရင်ကရှိခဲ့တဲ့ပြဿနာတွေမှာရေပိုင်နဲ့နယ်နိမိတ်ပြဿနာတွေကဖြည့်ရှင်းပြီးသွားပြီမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှရောက်နေတဲ့မွတ်စလင်တွေမြန်မာဘက်ပြန်ပို့ရေးကိစ္စကအခုထိမပြေလည်သေးဘူးလို့တောင်အာရှရေးရာကျွမ်းကျင်သူတွေကထောက်ပြနေပါတယ်။အခုလဲရခိုင်ပြည်နယ်ဘက်ကမွတ်စလင်တွေသူတို့နိုင်ငံဘက်မလာအောင်ပြဿနာအရင်အမြစ်ကိုအမြန်ဆုံးရှင်းမလို့ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာအစိုးရကိုထပ်ပြောနေတဲ့အတွက်ဒါကနှစ်နိုင်ငံကြားပြဿနာလို့မြင်လို့မရပါဘူးလား
။ No, I mean I think it's causing trouble.Because it's a very difficult issue that involves a lot of different things, including disenfranchisement.
ဒါတော့ပြဿနာဖြစ်နေပါတယ်။ဘာကြောင့်လဲဆိုတော့ကိစ္စတွေအများကြီးနဲ့ပတ်သက်နေတဲ့ခက်ခဲတဲ့ပြဿနာတစ်ခုဖြစ်လို့ပါပဲ။အခွင့်အရေးဆုံးရှုံးနေတဲ့ကိစ္စတွေ၊အရသာအုပ်ချုပ်မှုအောက်မှာစစ်တပ်စီမံနေတဲ့ကိစ္စတွေ၊ငယ်စားကိစ္စ၊ရိုဟင်ဂျာတွေကြားအမျက်ဒေါသဖြစ်နေရတဲ့ကိစ္စဒါတွေအလုံးနဲ့ပတ်သက်နေပါတယ်။ဒါပေမဲ့ခြုံကြည့်လိုက်ရင်ဘင်္ဂလားဒေ့ရှ်အစိုးရကဒေါင်ဆန်းစုကြည်နဲ့ကောက်မွန်တဲ့ဆက်ဆံရေးရကျင်ပါတယ်။နောက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရိုဟင်ဂျာတွေဘက်လိုက်မဲ့ကိစ္စမျိုးမှန်သမျှကိုလူတွေကသိထောက်ခံကြတာမဟုတ်ပါဘူး
။ပထဝီအနေအထားအရမြန်မာနိုင်ငံဟာဘင်္ဂလားဒေ့ရှ်အတွက်တရုတ်နဲ့အရှေ့တောင်အာရှနိုင်ငံတွေစီကိုလမ်းဖွင့်ပေးမဲ့တကားပေါက်လိုဖြစ်နေတဲ့အတွက်ရောတဘာဝဓာတ်ငွေလိုတန်ရန်ဇာတာတွေရနိုင်မဲ့အလားအလာကြောင့်မှဘင်္ဂလားဒေ့ရှ်ကမြန်မာနဲ့ဆက်ဆံရေးကောက်မွန်ဖို့လိုလားပုံရပါတယ်။အလားတူမြန်မာအတွက်လည်းဘင်္ဂလားဒေ့ရှ်ဟာအရေးကြီးတယ်လို့ဂျော်ရှူအာကာလန်ဆက်ကသုံးသပ်ပါတယ
်။ I mean yeah very important. I mean it's important politically. They have trade, they have potential.
သူကအရေးကြီးပါတယ်။နိုင်ငံရေးအရာရောကုန်သွယ်ရေးအရာရောအရေးကြီးတဲ့စွန့်ရင်ဆိုင်ရာကိစ္စကြောင့်ရောနေဆက်လူညွန်ရေးကိစ္စကြောင့်ရောဘင်္ဂလားဒေ့ရှ်ဟာမြန်မာရဲ့အရေးကြီးဆုံးနိုင်ငံတွေထဲကတစ်ခုဖြစ်ပါတယ်။
ဒီတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားမှာဆက်ပြီးတော့ဆက်ဆံရေးကောင်းမွန်နေဖို့အတွက်ရိုဟင်ဂျာကိစ္စကိုဘယ်လိုကင်တွယ်သင့်တယ်လို့ထင်ပါလဲ
Burmese army should stop operating without the rule of law in northern Rakhine and many other places Suu Kyi needs to make clear that she has control
ရခိုင်ပြည်နယ်မြောက်ပိုင်းမှာတည်းမဟုတ်ပဲတခြားဒေသတွေမှာပါစစ်တပ်ကတရားဥပဒေမဲ့ဆောင်ရွက်နေရတယ်ကိုရပ်သင့်ပါတယ်အဲ့ဒီမှာလူညုံရေးဆောင်ရွက်နေသူတွေအပေါ်အရသာအုပ်ချုပ်မှုကထိန်းချုပ်နိုင်အောင်ဒေါင်ဆန်းစုကြည်လုပ်သင့်ပါတယ် ညကြဆောင်တက်တွေအပေါ်တိုက်ခိုက်တာဘသူတွေလဲဘယ်ကလာတဲ့အဖွဲလဲဘသူတွေနဲ့ပတ်သက်နေတယ်လဲဘလောက်ကြည့်ကြတဲ့အဖွဲကတိုက်ခိုက်တယ်လဲဆိုတာကိုဖော်ထုတ်တဲ့နေရာမှာထင်သာမြင်သာရှိအောင်လုပ်ဖို့လိုပါတယ်အဲ့ဒါမှအလုံးကိုခြုံပြီးအပြစ်တင်တယ်လို့မျိုးမဖြစ်တော့မှာပ
ါဝါရှင်တန်မြို့တော်အခြေစိုက်နိုင်ငံခြားဆက်ဆံရေးကောင်စီကအရှိတောင်အာရှဆိုင်ရာအကြီးတန်းသုတေသီဂျော်ရှူအာကာလန်ဆက်က VOA မြန်မာပိုင်းကိုပြောကြားခဲ့တာဖြစ်ပါတယ်ရှင်